အမေရိကန်သမ္မတအိမ်ဗျူရိုဗောလေအမျိုးသားလူညုံရေးကောင်စီအကြီးတန်းအရာရှိတူနဲ့ဟလာကူအောင်လင်တို့အဖွဲ့ကတွားရောက်ဆွေးနွေးတယ်လို့သိရပါတယ်အဲ့ဒီမှာဘယ်လိုအကြောင်းအရာတွေဆွေးနွေးဖြစ်ပါလဲခင်ဗျဟု
တ်ကဲ့ဒီလိုပါကျွန်တော်ဒီနေ့အာသမ္မတအိမ်ဗျူရိုကဒီအမျိုးသားလူညုံရေးကောင်စီကအကြီးတန်းညွှန်ကြားရေးမှုပေါ့နော်ဒီစမန်တာပါဝါဆိုတာသူကဒီအမေရိကန်အစိုးရရဲ့ဒီကုလသမဂ္ဂဆိုင်ရာလုပ်ငန်းတွေကိုလှုပ်ရှားမှုကိုတာဝန်ရတဲ့တာဝန်ခံတစ်ယောက်ပေါ့အဲသူနဲ့အဓိကဆွေးနွေးတာကတော့ဒီခုလက်ရှိပေါ့နော်ဆွေးဆော်တဲ့နိုင်ငံဂျင်နီဘာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့16ချိန်မြောက်အစည်းအဝေးမှာအမေရိကန်အစိုးရကလှုပ်ရှားဆောင်ရွက်နေတာတွေကိုကျွန်တော်တို့ရှင်းပြတယ်ရှင်းပြပြီးတော့ကျွန်တော်တို့ဘက်ကလည်းဟိုအကြံပြုနေတာဆွေးနွေးနေတာတွေတောင်းဆိုဖိတ်ခေါ်တော့ပေါ့ဆိုတော့ဒီအခုလူ့အခွင့်အရေးကောင်စီအဲ့မှာကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာစုံစမ်းရေးမှုအစ္စတင်တာနာကလည်းမတ်လ14ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုတင်သွင်းလိုက်မယ်အဲ့လိုတင်သွင်းပြီးတဲ့အခါမှာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂနိုင်ငံများပူးတွဲပြီးတော့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတရားကိုတင်သွင်းဖို့လည်းရှိတယ်။ဒါအဲ့ဒါတွေကိုကျွန်တော်တို့ရှင်းပြတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ကိုသိကျင်တာနဲ့ကျွန်တော်တို့ဖြစ်စေကျင်တာတွေပြန်ပြီးဆွေးနွေးရပေါ့။အ
ဲ့တော့ဥအောင်နေလိုဘက်ကဘာတွေဖြစ်စေကျင်တာတွေတင်ပြလဲခင်ဗျ။
ကျွန်တော်ဘက်ကအဓိကတော့ဟိုကျွန်တော်တို့တောင်းဆိုတာပဲလို့ပေါ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂအနေနဲ့ကော်မရှင်တရားဖွဲ့စည်းပြီးစုံစမ်းစစ်ဆေးဖို့ဆိုအဲ့ဒီဟာကိုဒီလူ့အခွင့်အရေးကောင်စီမှာပဲဖြစ်ဖြစ်အထူးညီလာခံမှာပဲဖြစ်ဖြစ်အများသဘောတူညီတဲ့ဆုံးဖြတ်ချက်တရချမှတ်ပြီးတော့လက်တွေ့အကောင့်တွေပေါ်နေဖို့ဒါကိုကျွန်တော်တို့ကတိုက်တွန်းပါတယ်။အခုလက်တော်လေးမှာပဲလက်ပြားနိုင်ငံမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးကောင်စီကနေဒီစုံလက်စွေကော်မရှင်ဖွဲ့စည်းဆွေးနွေးဖို့ဆုံးဖြတ်လိုက်တာရှိတယ်။အဲ့ခါကျတော့ကျွန်တော်ကအထင်နဲ့တစ်ခုနှိုင်းရှင်ပြပါတယ်။အာမြန်မာစစ်တပ်နဲ့ဒီလက်ပြားစစ်တပ်နဲ့အတူတူပဲပေါ့နော်။မြန်မာစစ်တပ်ကလည်းဗိုလ်ချုပ်တန်းရှိကိုအာတစ်ဆာချီပြီးတော့ဗိုလ်ချုပ်တန်းရှိတပ်ခန်းတို့ပဲလူထုကိုကိုတက်ဖြန်နေရအဲ့လိုလက်ပြားစစ်တပ်ကလည်းဒီဂရက်ဖီကိုသစ္စာခံပြီးတော့လူထုကိုတက်နေရအဲ့လိုအချင်းတွေတူတဲ့အနေအထားမျိုးမှာဒီမြန်မာနိုင်ငံမှာကြတော့လူထုရဲ့ဒီမိုကရေစီတောင်းဆိုနေတဲ့ဆန္ဒအင်မတန်ကြီးမားတယ်အဲ့လိုကြီးမားတဲ့အချိန်လူထုကလည်းလှုပ်ရှားမှုတွေဟို1988ခုနှစ်တည်းကလှုပ်ပြီးတော့ဒီမိုကရေစီရရှိဖို့တောင်းဆိုခဲ့ကြရင်ပဲဒီစေဟုစုရဲ့အကြံဖတ်မှုတွေကိုပဲထက်ခါထက်ခါကျုံးကျင်ဆိုင်ခဲ့ရတယ်အဲ့တော့အခုချိန်မှာတော့အားနိုင်နေပြီပေါ့နော်အဲ့တော့အားကြမလို့ဒီကော်မရှင်ဖွဲ့စည်းကိုအမေရိကန်ဆိုကနေပြီးဦးစားပေးစာကိုကျွန်တော်တို့တိုက်တွန်းပါတယ
်ကုလသမဂ္ဂရဲ့စုံစမ်းရေးကော်မရှင်တရားဖြစ်ပေါ်လာဖို့ကဟိုလွယ်လွယ်နဲ့မဖြစ်ဘူးကြံ့ကြာမှုတွေရှိတတ်တယ်လို့ဆိုကြတော့လေအော်ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စမှာရောဖြစ်လာနိုင်ပွဲရှိလားခင်ဗျာ
ဒါကဟိုကျွန်တော်တို့ဒီကိစ္စတောင်းဆိုလာမနှစ်ခရရပါနော်မနှစ်ကတောင်းဆိုတယ်မနှစ်ကစတောင်းဆိုပြီးနောက်မှာဒီအဲ့ကလောသမားလူခွင့်စုံစမ်းရေးမှုမစ္စတာကင်တာနာကိုနိုင်ကွာဒါဖြစ်တဲ့လဲဆိုပြီးသူကိုလည်းထောက်ခံပြီးတော့တင်ပြတယ်။အဲ့တော့အခုချိန်ကြီးဆိုလို့ရှိရင်ကမ္ဘာနိုင်ငံ14နိုင်ငံကဒီကော်မရှင်ဖွဲ့စည်းကိုထောက်ခံပြီးသားပါဗျ။ဒါပေမဲ့တုံးတဲ့အတိုင်းမို့ကလောသမားရဲ့ဒီအဖွဲ့စည်းတစ်ခုခုမှာအထူးထူးညီလာခံဖြစ်ဖြစ်လူခွင့်ကောင်စီဖြစ်ဖြစ်ပေါ့။နောက်ဂျုံရင်းကောင်စီဖြစ်ဖြစ်ပေါ့။အဲ့မှာစုံဖြည့်ချက်တစ်ခုချနိုင်မှုဆိုတော့ဒီလုံလောက်တဲ့မဲအရေးအတွက်ရဖို့လိုတာပါဗျ။ထောက်ခံမယ်။ကျော်ဟူအမေရိကန်ဆိုအပ်ကိုယ်စားလှယ်ခုနကစမန်တာပါဝါပြန်ရှင်းပြတာတော့အမေရိကန်ဆိုအပ်အနေနဲ့ဒါကိုအရေးကြီးတဲ့မူဝါဒတရက်အနေနဲ့ဟိုဆောင်ရွက်နေတာရှိတယ်။အခုလက်ရှိကာလမှာပဲဒီအမေရိကန်ဆိုအပ်တနမန်တချို့ကိုဒီကမ္ဘာနိုင်ငံအတော်များများကိုဆွေးလွှတ်ပြီးတော့အဲ့ဒီနိုင်ငံများရဲ့ထောက်ခံမှုရဖို့ကြိုးစားနေတာရှိတယ်။ဆိုတော့သူတို့အဲ့လိုကြိုးစားနေတဲ့ပဲဟိုထောက်ခံမဲ့အလုံးတော့ရမယ်ဆိုတဲ့အခြေအနေမျိုးမှာဒီကော်မရှင်ဖွဲ့စည်းဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းဖို့ဖြစ်နေမှာပေါ့နော်။သူကကျွန်တော်တို့အဲ့လိုတင်ပြပါတယ်